ပြင်ထန်နေတဲ့တိုက်ပွဲတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်130ဦးညမနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့ပေးဖို့စီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားယူဝန်ကြီးကပြောလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင် 300နဲ့နေကြားဆောင်တပ်ဖွဲ့ဝင်140ခုနှစ်ယောက်ကိုနေရာကိုပြန်ပို့မှာဖြစ်ပါတယ်နောက်ပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတရားနဲ့80ကိုလည်းပြန်ခေါ်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားယူဝန်ကြီးဟာဆန်မမတ်ကမနေ့တော့ကပဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့တာပါ ရခိုင်ပြည်နယ်ထဲမှာအေအေရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်လာရကနေမကြသေးခင်လတွေကနေစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေကအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အခြေအနေသူတို့ကိုနေရပြန်ဖို့ဘုနှစ်နိုင်ငံသဘောတူညီထားတဲ့အစီအစဉ်နဲ့